ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အေအေးရခိုင်လက်နက်ကိုင်အဖွဲ့အကြားနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသရင်းလုံခြုံရေးစစ်ဆေးမှုတွေနဲ့တင်းကျပ်ထားတဲ့ကြားမှာပဲမင်းများမြို့နယ်ကြောက်ခုတ်ကြီးရွာဥက္ကဋ္ဌဖေဗရူလာ12ရက်နေ့ညဘက်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခံခဲ့ရပါတယ်။ဒီလိုပြစ်ခတ်လှုပ်ကြံခံရမှုနဲ့ပတ်သက်ပြီးလူမှုကူညီရေးလှုပ်ဆောင်နေတဲ့မင်းများမြို့နယ်ကျန်းရိပ်ဂယုနာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကို VOE သတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းတာမှာအခုလိုစတင်ပြောဆိုပါတယ်
။မင်းများမြို့နယ်ကြောက်ခုတ်ကြီးရောပြောဥက္ကဋ္ဌပြည်သူကမင်းများရဲ့တောင်ဖက်ကိုသူကနေကမောင်ကျော်တဲ့15ကမင်းများကို7နာရီကျော်လောက်မှလို့ပြောပြောတယ်အဲ့ဒီရောသားတွေကတော့7နာရီခွဲလောက်မှရောသားတစ်ယောက်နဲ့သူတွေကအိမ်ထဲမှာစကားပြောနေကြတာပေါ့အဲ့ဒီချိန်မှာလူမရောက်ပါတယ်လို့ပြောတယ်သူကနောက်ကတယောက်ခြေကတယောက်ပါတယ်လို့ပြောတယ်ခြေကလူကမျက်နှာကိုအဲရုပ်သက်တတ်တယ်ဟွာကသူ့ကိုဖြေခိုင်းပြီးတော့ဟိုလူကိုလိုက်ပစ်တာသူအိမ်ခန်းမှာပေါ့ပစ်တာလက်ချက်ပါခင်ဗျအဲ့ဒီနေရာမှာပဲပွေပွေရှင်းပြီးဆုံးသွားတယ
်ဟုတ်ကဲ့ဥမောင်ကျော်ကိုပယ်ဖွဲ့စည်းကနေဘာကြောင်းကြောက်အခုလူလှုပ်ကြံရတယ်လဲဆိုတာဘယ်လိုသိရှိထားပါလဲခင်ဗျ
အဲ့ဒါတော့သိဘူးခင်ဗျာဘာကြောင့်လဲဖြစ်တယ်ဘာကြောင့်ဟိုလုတ်ကြခံရတယ်ဆိုတာတော့ကျွန်တော်လည်းမသိဘူးဗျာဘယ်ပွဲခြေကဘယ်သူပဲဝါလာဖြစ်တယ်ဆိုတာတော့မသိရဘူးလေ
ကာကြကန်ရှင်မိသားစုတွေကကောဒီလိုပြစ်ခတ်သူဒီဖြစ်စဉ်တွေကိုဘယ်လိုပြောဆိုပါလဲခင်ဗျာ
သူကမင်းလေးကတော့ဟိုပြစ်တဲ့လူတို့မြင်လိုက်တာပေါ့နော်ဒါပေမဲ့ဉာဏ်နဲ့ဆုံးလို့ဆိုတော့သူကမှန်မှန်မရဘူးလေသူကမင်းကအသက်ကဟိုရှင်းနေအမိလေးတွေရှိတာ
ခုလိုပြစ်ခတ်လှုပ်ကြံခံရတဲ့ဖြစ်စဉ်တွေမှာအာဏာပိုင်တွေကောဘယ်လိုအေးအေးဆောင်ရွက်မှုတွေရှိနေပါလဲခင်ဗျာ
အာဏာပိုင်တွေကမနေ့ကဟိုရေးတွေကနေပြီးတော့ဥတီရောကိုညာတင်းစင်းပဲစော်ပြီးတော့ဒီအလောင်းတွေကိုစစ်စစ်လေခင်ဗျာဒီနေ့မနေ့ဆက်တနေလောက်မှဒီမင်းပြားကိုရောက်တယ်ခင်ဗျာအာဏာပိုင်တွေကတုံ့ပြန်ချက်မျိုးတော့မတွေ့သေးဘူးခင်ဗျာသူကတရားခံကိုလိုက်ဆိုရန်လုံးပဲရှိသေးတယ
်ဒီဆုံးသူဥမောင်ကျော်ကတော့နိုင်ငံရေးပါတီဒါမှမဟုတ်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုတွေရှိနေပါလားခင်ဗျာ
သူကပါတီဝင်လို့ဟာမကြမိဘူးခင်ဗျာတို့သူကဟိုစီးပွားရေးတွေပါတယ်လေတွေပါတယ်ရှိမှာပေါ့
ဟုတ်ကဲ့အခုလက်ရှိရခိုင်ပြည်နယ်အတွင်းမှာပေါ့နော်အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားနေတဲ့စီးရေးသိမ်းမှမှုတွေကြောင့်ပေါ့နော်ပြည်သူတွေအနေနဲ့လုံခြုံမှုအားနည်းလာနေတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုနေကြတာပေါ့ဆိုတော့ကဒီလိုဖြစ်ပွားနေတဲ့စိုက်ပွဲပေါ်မှာဘယ်လိုအမြင်ရှိနေပါလဲခင်ဗျာ
သူဖက်ပြနေတဲ့ဟာကြတော့ပြည်သူတွေကတော့နည်းနည်းစိုးရိမ်ကြတာပေါ့နော်ဒီလိုတွေပါတယ်ရပ်ပြီးတော့ဆင်းရဲဒုက္ခတွေတွေကလည်းတော်တော်များများဖြစ်နေကြတယ်ဆိုတော့ယေရှုရဲ့အနေနဲ့ဟောစိတ်မကောင်းဖြစ်တာကလွေပြီးတော့ဘာမှတော့မတတ်နိုင်သေးဘူးခင်ဗျ။အဲငင်းချမ်းတာကိုပဲလိုလားနေကြတာကို
မင်းပြမြို့နယ်တွင်မှာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကပန်းမြောင်ကြီးဝါသာတို့ကိုအမည်မသိတနတ်သမားတို့ကလှုပ်ကြံတပြတ်ဆက်တဲ့ဖြစ်စဉ်တွေရှိနေတယ်လို့ယနေ့ထိလက်သက်မဖော်နိုင်သေးပါဘူး။ဒါ့အပြင်ကြီးရွာအုပ်ချုပ်ရေးမှူးတွေကိုဖမ်းဆီးတာနိုင်ငံရေးပါတီဝင်တွေကိုလှုပ်ကြံမှုတွေကလည်းဖြစ်ပွားနေတာကြောင့်ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေအားနည်းနေဆဲဖြစ်ပါတယ်ခင်ဗျာ။